ိုင်းနိုင်ငံနှခုံစဝန်ပြည်နယ်တဲကလုံဖို့ယာယီအချင်းထောင်ကနေမြန်မာနိုင်ငံသားအချင်းသားတဦးအပါဝင်အချင်းသားစုပေါင်း12ဦးနိုဝင်ဘာလ17ရက်နေ့ကထောင်ဖောက်ထွက်ပြေးသွားတယ်လို့သိရပါတယ်ဒီသတင်းကိုတော့ VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
ထိုင်းနိုင်ငံနှခုံစဝန်ပြည်နယ်တဲကလုံဖို့ယာယီအချင်းထောင်မှာမူရစီဝါမှုအပါဝင်တခြားရာဇဝတ်မှုတွေနဲ့အချင်းကျနေတဲ့မြန်မာနိုင်ငံသားအချင်းသားတဦးအပါဝင်အချင်းသား၁၁ဦးဟာနိုဝင်ဘာလ၁၈ရက်နေ့ကအချင်းထောင်ဖောက်ပြီးထွက်ပြေးသွားခဲ့ပါတယ်။ဒီအတွက်အချင်းသား၁၁ဦးလုံးကိုရဲတပ်ဖွဲ့က၆နာရီကြာခြေရာခံပိတ်ဆို့ရှာဖွေဖမ်းဆီးမှုတွေလုပ်ခဲ့ရကြောင်းအချင်းထောင်အာဏာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ထပ်ပြေးသွားကြသူအများစုကတော့ဝိရစေဝါမှုနဲ့အချင်းကျခံနေရသူတွေဖြစ်ပြီးထိုင်းနိုင်ငံသား၁၀ဦးနဲ့မြန်မာနိုင်ငံသား၁ဦးပါဝင်ပါတယ်။အချင်းသားတွေကိုပြန်ဖမ်းမိနိုင်ဖို့နှကွန်ဆောင်ဝန်ခရိုင်ကအချင်းဦးစီးအရာရှိမစ္စတာစူပါချော့နဲ့နှကွန်ဆောင်ဝန်အချင်းထောင်ကဝန်ထမ်းတွေဒေသဆိုင်ရာရဲတွေနဲ့တူကြီးရသူကြီးတွေအပါအဝင်ဝန်ထမ်းတရာကျော်ဟာမြို့နယ်အတွင်းဖိုက်စိတ်တိုက်ရှာဖွေတာတွေလုပ်ခဲ့ပါတယ်။ဒေသခံတွေကိုသတိပေးချက်၊ကြေညာချက်တစ်စောင်နဲ့ထုတ်ပြန်ခဲ့ပါတယ်။မြို့နယ်အတွင်းမှာတန်လျာရှိသူတွေကိုတွေ့ရှိပါကချက်ချင်းသတင်းပေးကြဖို့အတွက်ထုတ်ပြန်ခဲ့တာပါ။နှကွန်ဆောင်ဝန်ချင်းဦးစီးရာရှိစူပါ6ကတော့ထောင်ဖောက်ပြီးခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်။အခုလိုမျိုးအခြေအနေတွေအစုလိုက်ဖြတ်ပြေးလွတ်မြောက်သွားခဲ့ရတာဟာအခြေဦးစီးဌာနအတွက်မျက်နှာပြက်စရာကိုကြုံခဲ့ရပြီးမယ်။နောက်နောက်အခုလိုမျိုးဖြစ်ရလို့မဖြစ်ရလေအောင်အားနည်းချက်တွေကိုပြင်ဆင်လုပ်ဆောင်သွားမှာဖြစ်ပါတယ်ဆိုပြီးပြောဆိုသွားပါတယ်။အချင်းသားတွေထပ်ပြေးသွားခဲ့ပြီးတဲ့နောက်နှကွန်ဆောင်ဝန်ခရိုင်၊ဘန်ကန်ခရိုင်၊ဝက်ဆိုင်ခရိုင်တခြားမှာအချင်းဦးစီးဌာနကအရာရှိတွေတက်ဖြတ်နေရယူထားပါတယ်။အချင်းသား၁၁ဦးလုံးဖမ်းမိဖို့အတွက်အချိန်၆နာရီကြာအချိန်ယူခဲ့ရပါတယ်။ထပ်ပြေးလာတဲ့အချင်းသား၁ဦးကတော့တငယ်ချင်းနဲ့အတူထပ်ပြေးပြီးမှအနာဘိုင်တွေကပိတ်ဆို့ဖမ်းဆီးတာကြောင့်ပြန်ပြီးတော့လာရောက်အဖမ်းခံခဲ့တယ်လို့လည်းဆိုပါတယ်။ထပ်ပြေးလွတ်မြောက်သွားလို့ပြန်လည်ဖမ်းဆီးခံရတဲ့အချင်းသားတွေထဲမှာမြန်မာနိုင်ငံသားဦးထိုင်ဆိုသူလည်းပြန်လည်ဖမ်းဆီးမိခဲ့ပြီးသူဟာဝိရစီဝါမှုနဲ့ထောင်ကျနေသူလို့လည်းဆိုပါတယ်။သူတို့အားလုံးကိုပြန်လည်ဖမ်းဆီးနိုင်ခဲ့ကြောင်းညနေပိုင်းမှာထိုင်းရနာပိုင်းကပြောဆိုခဲ့ပါတယ်။ဒီဖြစ်စဉ်ဖြစ်ပြီးနောက်အချင်းထောင်ရဲ့အားနည်းချက်တွေကိုစုံလင်းစစ်ဆေးနိုင်ရန်ကော်မတီတရားဖွဲ့ပြီးကိုအချင်းဦးစီးဌာနကလည်းညွှန်ကြားထားတယ်လို့ဆိုပါတယ်။အထူးသဖြင့်ယာယီအချင်းထောင်ကာကွယ်ရေးစနစ်နဲ့တာဝန်ကြအရာရှိတွေတိုးမြင့်ချထားပြီးဖို့ကိုလည်းစီစဉ်ဆောင်ရွက်နေတယ်လို့လည်းထိုင်းအချင်းဦးစီးဌာနကတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်ရှင်။